ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမှင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖျက်ခံထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။နိုင်ငံတော်လုံခြုံရေးဆိုပြီးအစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပိုများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝတ်မှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာနေတယ်လို့သတင်းအက်ဒီတာတွေကပြောကြပါတယ်။ဒါကြောင့်ဒီကနေ့ထုတ်ဝေတဲ့ Canberra Times, Sydney Morning Herald, Daily Telegraph, Financial Review, The Australian စတဲ့သတင်းစာကြီးတွေရဲ့အရှိမျက်နှာဖုံးမှာစင်ဆာဖြတ်ခံထားရလို့မှင့်အမဲတွေနဲ့တားခံထားရတဲ့ပုံစံမျိုးပေါ်ပြထုတ်ဝေခဲ့ကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားချင်လို့လဲဆိုတာအဓိပ္ပာယ်ပေါ်လွင်အောင်လို့သတင်းစာမျက်နှာဖုံးတွေမှာမှင့်အမဲတွေတားပြီးပေါ်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုစက်တင်ဘာ17ရက်တုန်းကအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးကတည်းကဆိုရင်ဩစတြေးလျပါလီမန်ကအတည်ပြုခဲ့တဲ့အကြမ်းဖက်မှုတံပြန်ရေးနဲ့လုံခြုံရေးဥပဒေပေါင်းက80ကျော်ရှိနေတယ်လို့သတင်းမီဒီယာလုပ်ငန်းကြီးတွေကထောက်ပြနေကြပါတယ်။အတိတ်အဆောင်မခံနိုင်တဲ့အချက်လက်တွေကိုသိရှိခွင့်မရအောင်လုပ်ထားတဲ့ဥပဒေတွေကိုသတင်းတောက်တွေကိုချွင်းချက်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာဥပဒေကိုစနစ်တကျပြဋ္ဌာန်းဖို့တခါအတရေဖြတ်မှုနဲ့တရားစွဲနိုင်တယ်လို့သတ်မှတ်ထားတဲ့သတ်မှတ်ချက်တွေကိုရှော့ပေါ့ပေးဖို့အစိုးရအပေါ်တောင်းဆိုမှုတွေများလာချိန်မှာအခုလိုမျိုးအထင်ကြီးသတင်းစာကြီးတွေကတညီတညွတ်ထဲဆန္ဒပြကြတာဖြစ်ပါတယ်ဩစတြေးလျနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ထောင်လိုင်းရေးဌာနတွေရဲ့ဆောင်ရွက်မှုတွေကသတင်းလွတ်လပ်ခွင့်အပေါ်ဘလောက်တက်ရောက်မှုရှိနေသလဲဆိုတာကိုစုံစမ်းပေးဖို့အစိုးရကတော့လွှတ်တော်ကော်မတီတစ်ခုကိုတောင်းဆိုထားပါတယ်